ဂျပန်နဲ့တရုတ်နှစ်နိုင်ငံစလုံးကပိုင်ဆိုင်တယ်လို့ညင်းပွားနေတဲ့ Pacific ကျွန်းတချို့ကိုဂျပန်နိုင်ငံဘက်ကနာမည်ပေးဖို့စီစဉ်နေတဲ့အပေါ်မှာတရုတ်နိုင်ငံကတရားဝင်ကန့်ကွက်ပြောဆိုလိုက်ပါတယ်။တနင်္လာနေ့ကတရုတ်နိုင်ငံခြားရေးဌာနရဲ့ကြေညာချက်ထုတ်ပြန်ရမှာနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူယူဝေမင်းကတရုတ်လိုဒေါယူလို့ခေါ်ပြီးတော့ဂျပန်လိုဆန်ကာခူလို့ခေါ်တဲ့တရုတ်ပင်လယ်အရှေ့ဘက်ကျွန်းတွေကိုအငင်းပွားစရာမလိုဘဲတရုတ်နိုင်ငံဘက်ကပိုင်ဆိုင်တယ်လို့ပြောဆိုခဲ့ပါတယ်။တဘာဝတန်းငွေအကြီးကျယ်ထုတ်လုပ်နိုင်ပြီးတော့ငါးဖန်းလုပ်ငန်းတွေရှိနေတဲ့ကျွန်းဆွယ်39ခုနဲ့တချို့ကိုတရုတ်ဂျပန်နှစ်နိုင်ငံစလုံးကပိုင်ဆိုင်မှုအတွက်ညှင်းပွားနေကြပြီးတော့ဒီလအစောပိုင်းမှာတော့ဂျပန်နိုင်ငံဘက်ကအဲ့ဒီကျွန်းဆွယ်3ခုကိုနာမည်ပေးဖို့စီစဉ်နေတာဖြစ်ပါတယ်။ဒီကျွန်းဆွယ်တွေကိုဂျပန်နိုင်ငံရဲ့စီးပွားရေးဇုံတစ်စိတ်တစ်ပိုင်းအဖြစ်နဲ့ဂျပန်နိုင်ငံဘက်ကပြောဆိုပြီးတော့တရုတ်နိုင်ငံဘက်ကတော့ဒီကျွန်းဆွယ်တွေဟာသူတို့ရဲ့ဘိုးဘွားပိုင်ကျွန်းတွေဖြစ်တယ်လို့ပြောဆိုပါတယ်။